Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့ဒီဇင်ဘာညနေခင်းပါရှင်။ VOA American တန်ရက်2016ခုနှစ်ဒီဇင်ဘာလ1ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line to meter 16 19နဲ့25တို့ကနေဖန်ယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမိုက်တန်စင်နဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါ။ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာသူ့အဆိုအဖြစ်ကျေးဇူးတင်စကားပြောခီးစဉ်အဖြစ်မဲဆွယ်စည်းဝေးပုံစံသွားဖို့ရှိပါတယ်။စင်ကာပူနိုင်ငံကဒေါ်အောင်ဆန်းစုကြည်ကိုဂုဏ်ပြုပြီးတိက္ခွတ်ပန်းတစ်မျိုးကိုနာမည်ပေးလိုက်ပါတယ်။တရုတ်မြန်မာနယ်စပ်တရုတ်ဖက်ချမ်းမှလုံခြုံရေးတိုးမြင့်ဆောင်ရွက်နေတယ်လို့တရုတ်ကာကွယ်ရေးဌာနကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညနေပိုင်းသတင်းဆောင်ပါတွေဆက်သွယ်မြင်မြန်ချက်တွေထဲမှာတော့ကမ္ဘာ AIDS နေ့ဖြစ်တဲ့ဒီကနေ့မှာထိုင်းမြန်မာနယ်စပ်ကရွှေပြောင်းလူသမားတွေကြား HIV AIDS ကာကွယ်စောင့်ရှောက်ရေးအခြေအနေဘယ်လိုရှိပါလဲ။
ကျွန်တော်မြင်နေတဲ့ဆိုလို့ရှိရင်ကျမတို့မှာတတိယဆုံးကျမတို့ခင်ဗျားရောက်90လောက်တော့ရှိတော့ဗျ။အာဘယ်ပြောမလဲကျမတို့ကဆေးစားပြီးဆိုလို့ရှိရင်ဒီဝါရေးရှင်နဲ့ကျမတို့ပြရတာ
။မေရော်စေကန်ရဲ့ကျမရေးဒုတိယညွှန်ကြားရေးမှူးရဲ့ပြောပြချက်နဲ့အတူနှာစင်ရပါမယ်ရှင်။တခါရှမ်းပြည်နယ်မြောက်ပိုင်းကတပ်ပွဲတွေနဲ့စစ်ပွဲရှောင်ဒုက္ခသည်တွေရဲ့အခြေအနေနဲ့အတူအခုလိုရှမ်းပြည်နယ်တွင်တိုက်ပွဲတွေကြောင့်အင်ဒီဂျင်တရုတ်နယ်စပ်မှာတရုတ်စစ်တပ်ကလုံခြုံရေးတင်းကျပ်ထားတဲ့အခြေအနေတွေကိုလည်းသိကြရမှာပါ။ဒီလိုသတင်းလွှာတွေဆက်သွယ်မြင်မြန်ချက်တွေမတိုင်ခင်အခုရင်ဆုံးဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိမ့်နဲ့မတ်ဤတန်စင်တို့ကြီးညာပါမယ်ရှင
်။အမေရိကန်ယူကော့ခန်သမ္မတဒေါ်နယ်ထရမ့်ဟာသူ့ဆိုအဖြစ်ကျေးဇူးတင်စကားပြောမဲ့ခီးစဉ်တစ်ခုကိုဒီကနေ့စတင်မှာဖြစ်ပြီးအိုဟိုင်းယိုးပြည်နယ်ဆင်ဆင်နတီမြို့မှာယူကော့ပွဲအတွက်မဲဆွယ်စည်းရုံးတဲ့ပုံစံနဲ့အလားတူစူဝေးပွဲတစ်ခုလုပ်ဖို့ရှိပါတယ်။အဲ့ဒီမတိုင်ခင်မှာတော့အင်ဒီယားနာပြည်နယ်ကိုသွားပြီးလေးပေးဆက်ထုတ်ကုမ္ပဏီဖြစ်တဲ့ Carrier နဲ့အလုပ်ကံတထောင်လောက်ကိုအဲ့ဒီပြည်နယ်မှာဆက်ထားသွားဖို့သဘောတူညီချက်ရထားတဲ့အပေါ်ပြောဆိုဖို့ရှိပါတယ်။အိုဟိုင်းယိုးပြည်နယ်ဟာယူကော့ပွဲမှာထရမ့်အနိုင်ရရှိခဲ့တဲ့အရေးပါတဲ့ပြည်နယ်တွေကတခုပါ။အခုခီးစီအတွင်းတခြားဘယ်နေရာတွေကိုသွားမယ်ဆိုတဲ့အသေးစိတ်ကိုထရမ့်ကမပြောသေးပေမဲ့လာမယ့်သတင်းပတ်တွေအတွင်းတခြားနေရာအများပြားကိုလည်းသွားမယ်လို့ခန့်မှန်းထားကြပါတယ်။အိန္ဒိယနာပြည်နယ်မှာတော့ထရမ့်နဲ့သူ့ရဲ့ယူကော့ခံဒုတိယသမ္မတမိုက်ပင်စ်တို့ဟာအိန္ဒိယနာပိုလစ်မြို့ကကာရီယာကုမ္ပဏီရဲ့စက်ရုံကိုသွားဖို့ရှိပါတယ်။အလုပ်ကံတွေကိုမက္ကဆီကိုနိုင်ငံကိုရွှေ့မသွားဘဲအိန္ဒိယနာမှာပဲဆက်ထားသွားဖို့ကုမ္ပဏီနဲ့ရထားတဲ့သဘောတူညီချက်ကိုအဲ့ဒီမှာတရားဝင်ကြေညာမယ်သဘောရှိပါတယ်။ကုန်ကြားစိတ်လျှော့ချတဲ့အနေနဲ့အင်ဒီယားနာပြည်နယ်ကအလုပ်ကံတွေကိုရွှေ့မယ်ကြောင်းဒီနှစ်အစောပိုင်းမှာကာရီယာကုမ္ပဏီကကြေညာထားတာပါ။ဒါပေမဲ့မရှိတော့ဘဲနဲ့အင်ဒီယားနာမှာပဲဆက်ထားသွားဖို့ဆုံးဖြတ်တဲ့အချက်တွေတွေအင်ဒီယားနာပြည်နယ်ကဗန္ဒာရေးအရမလုံပေးထားတဲ့အချက်နဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေအတွက်ပိုပြီးကောင်းမွန်တဲ့လုပ်ကံရအဆင်ပြေစေတဲ့စီးပွားရေးဝန်ကြီးမျိုးထရမ့်အစိုးရကဖန်တီးပေးမယ်ဆိုတဲ့ကတိကြောင့်ဖြစ်တယ်လို့ဗိုလ်ဒုနေကထုတ်တဲ့ကြေညာချက်ထဲမှာကုမ္ပဏီကပြောထားပါဗျ။
အမေရိကန်အောက်လွှတ်တော်ဒီမိုကရက်တစ်လွှတ်တော်အမတ်တွေဟာခေါင်းဆောင်တဲ့ရွေးဖို့တောင်းဆိုတာတွေကိုလွတ်လွရှိပြီးကယ်လီဖိုးနီးယားပြည်နယ်လွှတ်တော်အမတ်နန်စီပလိုစီကိုနောက်ထပ်တတ်တန်းနှစ်နှစ်အတွက်လူနည်းစုခေါင်းဆောင်အဖြစ်ပြန်ရွေးကောက်လိုက်ပါတယ်။သူဟာအောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်အဖြစ်2002ခုနှစ်ထက်ကဆောင်ရွက်ခဲ့ပြီးတော့2009ခုနှစ်မှာတော့အောက်လွှတ်တော်ရဲ့ပထမဆုံးအမျိုးသမီးဥက္ကဋ္ဌအဖြစ်သမိုင်းဝင်ခဲ့တာပါ။ဒီရာထူးအတွက်အိုဟိုင်းယိုးလွှတ်တော်အမတ်တင်ရိုင်ယန်နဲ့ဂျိန်းနယ်ရှင်ပြိုင်ခဲ့ရပြီးတော့ပါတီတကားဖိတ်အစည်းအဝေးမှာ134/63မဲ့နဲ့ပြန်ပြီးရွေးကောက်ခံရတာပါ။နိုဝင်ဘာလ10ရက်ရွေးကောက်ပွဲမှာ Republican တွေကသမ္မတနေရာရောလွှတ်တော်မှာပါအနိုင်ရပြီးတဲ့နောက်မှာစေကူးသစ်နဲ့ခေါင်းဆောင်သစ်ကိုရွေးချယ်ကြဖို့ Tim Ryan နဲ့နိုင်ငံတော်ကဒီမိုကရက်ပါတီတွေကလုံဆော်ခဲ့ကြတာပါ။ရွေးမခံရတဲ့ပေါ်စိတ်ပြက်တဲ့အကြောင်းကိုဗိုလ်တော်ကြီးနေမှာ Ryan ကသတင်းတောက်တွေကိုပြောပေမဲ့လဲထောက်ခံမဲ63မဲသူရခဲ့တာကအပြောင်းလဲကိုတောင်းဆိုတဲ့ပေါ်အတိအမှတ်ပြုကြတယ်ဆိုတာကိုပြနေတယ်လို့ပြောပါတယ်။အသက်86နှစ်အရွယ်ပလိုစီဟာဆန်ဖရန်စစ္စကိုမြို့ပြမဲ့မဲဆန္ဒနယ်တစ်ခုကိုကူစားပြုတဲ့အလွတ်တော်မှဖြစ်ပြီးတော့1993ခုနှစ်ခေတ်ကလွတ်တော်မှဖြစ်လာတာပါ။သူဟာအခုချိန်ထိဩဇာရှိန်ဝါကြီးမြင့်စေသူတူဖြစ်ပြီးတော့သူ့လုပ်ဖော်ကိုင်ဘက်အများပြားရဲ့လေးစားမှုနဲ့ချစ်ခင်ရင်းနှီးမှုကိုရထားသူလည်းဖြစ်ပါတယ်ရှင်
။ကိုလံမီယာဆွေရနဲ့ Frog တဘုံအဖွဲ့ကြားနှစ်90ကျော်ကြာပြည်တွင်းစစ်ကိုဆုံးသတ်ဖို့ရည်ရွယ်တဲ့ညီညာရေးသဘောတူစာချုပ်ကိုကိုလံမီယာကွန်ဂရက်လွတ်တော်ကဗိုလ်ဒုနေ့မှာအတည်ပြုလိုက်ပါပြီ။အောက်လူတော်မှာထောက်ခံမဲ130ကန့်ကွက်မဲမရှိအတည်ပြုခဲ့တာဖြစ်ပြီးအထက်လူတော်ကလည်းထောက်ခံမဲ85မဲကန့်ကွက်မဲမရှိနဲ့အင်္ဂါနေ့ကအတည်ပြုထားတာပါ။သမ္မတဟောင်းအယ်ဗာရိုဥရီပြေပါတီဝင်လွှတ်တော်အမတ်တွေကတော့လွှတ်တော်နေရာစလုံးမှာကန့်ကွက်တဲ့အနေနဲ့ထွက်သွားခဲ့ကြပါတယ်။သဘောတူညီချက်ဟာ FARC အဖွဲ့ပဲအထူးသဖြင့်တော့သဘုံကောင်းဆောင်ပိုင်းကိုတိတ်ပြီးအသာပေးလွန်တယ်လို့သမ္မတဟောင်းကအဝေးပန်ထားတာပါ။ဒါ့အပြင်အခုပြန်ပြင်ထားတဲ့သဘောတူညီချက်အစ်စ်အတည်ပြုဖို့ကိစ္စကိုလူလူဆန္ဒခံယူပွဲမလုပ်ဘဲလွတ်တော်အမတ်တွေကိုပဲလုံးဝအခွင့်အာဏာပေးထားတဲ့အပေါ်လဲဝေဖန်ပါတယ်။ ပထမလှုပ်ထားတဲ့သဘောတူညီချက်ကိုအော်တိုဘာလလူထုဆန္ဒခိုင်ပွဲမှာပယ်ချခံခဲ့ရတာကြောင့်အပြောင်းအလဲ90ကျော်ပြန်လုပ်ခဲ့ရပါတယ်။အခုလွတ်တော်ကဒီပြုလိုက်တဲ့သဘောတူညီချက်အသေးအ6လကြာလုပ်ငန်းစဉ်တစ်ခုအတွင်း FARC သဘုံအဖွဲ့ဝင်9000ကျော်အနေနဲ့သူတို့ရဲ့လက်နက်တွေကိုအပ်ရပါမယ်။မနေ့ပြန်မှာခစ်သစ်စတင်ပါပြီလို့ဒီငင်းချင်းကြီးကြိုးပမ်းမှုအတွက်နိုဘယ်ဆုရထားတဲ့သမ္မတဝမ်မန်ရိုဆန်တုစ်ကပြောပါတယ်။
2008ခုနှစ်ကလေးကခုချိန်ထိပထမဆုံးအကြိမ်အနည်းနဲ့ရေနံထုတ်လုပ်မှုလျှော့ချဖို့ကိုကမ္ဘာရေနံတင်ပို့ရောင်းချသူများအဖွဲ့ OPEC OPEC ကဗိုလ်တူနေကသဘောတူလိုက်ပါတယ်ရေနံဈေးတက်လာစေဖို့ရည်ရွယ်ချက်အပြင် OPEC အဖွဲ့ဝင်မဟုတ်တဲ့ထုတ်လုပ်သူတွေလည်းအလားတူလိုက်လုလာအောင်တွန်းအားပေးလိုက်တာလည်းဖြစ်ပါတယ်ဒီနေ့ကိုထုတ်လုပ်တဲ့ရေနံစီပေါင်း 1.2 သန်းဒါမှမဟုတ်ကမ္ဘာရေနံထုတ်လုပ်မှုနှုန်းရံ 100 ခန့်နှုန်းအထိလျှော့ချပြီးတော့ဒီနေ့ကိုစုစုပေါင်း 32.5 သန်းထိ OPEC ကလျှော့ထုတ်သွားမယ်လို့အီရန်ရေနံဝန်ကြီးကပြောပါတယ် OPEC အဖွဲ့ဝင်မဟုတ်သူတွေကိုလည်းထုတ်လုပ်မှုလျှော့ချဖို့ OPEC ကတောင်းဆိုမယ်လို့ဗိုလ်တူနေတုံးကဗီယက်နမ်မြို့မှာကျင်းပမဲ့အစည်းအဝေးမတိုင်ခင်မှာဆော်ဒီအာရေဗျာစွန့်အင်ဝန်ကြီးကပြောပါတယ် OPEC အဖွဲ့ဝင်မဟုတ်တဲ့ရုရှားကထုတ်လုပ်မှုကနေ့တနေ့ကို C3 သိန်းပဲလျှော့ချဖို့သဘောတူထားပါတယ်။ရေနံဈေးကဒီနှစ်နှစ်အတွင်းမှာတစ်စီကိုဒေါ်လာ90အောက်ကိုခဏခဏကျနေပြီးတော့ရေနံကိုမှီခိုနေရတဲ့နိုင်ငံတွေရဲ့စီးပွားရေးကိုထိခိုက်ခဲ့တာပါ။ဒါကြောင့်လည်းကမ္ဘာရေနံဈေးကိုတစ်စီ55ဒေါ်လာကနေ60ဒေါ်လာကြားမှာရှိနေစေချင်တယ်လို့ OPEC ကပြောပါတယ်။ OPEC နဲ့ရုရှားတို့ထုတ်ပြန်လိုက်တဲ့သတင်းတွေကြောင့်နယူးယောက်မြို့မှာရေနံဈေးတွေဆယ်ရာခန့်လုံးထိုးတက်သွားပြီးတော့စွိုင်းအင်ကဏ္ဍဆိုင်ရာအစုဆယ်ရာဈေးတွေလည်းတက်သွားပါတယ်။ဗိုလ်တူနေမှာရေနံဈေးက 4.21 ဒေါ်လာတက်ပြီးတော့တစ်စီကို 49.44 ဒေါ်လာနဲ့ဈေးပိတ်သွားပါတယ
်။ UAV ကတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် view ကနေကြာသပတေးညနေပိုင်းသတင်းတွေကိုတရားရေးဆက်လက်ထုတ်လွှင့်နေပါတယ်စင်ကာပူနိုင်ငံမှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာခီးစဉ်ဒုတိယနေ့ဖြစ်တဲ့ဒီကနေ့မှာတော့သူ့ကိုဂုဏ်ပြုပြီးအမြင်ပေးထားတဲ့တုခွတ်ပန်းကိုတွားကြည့်ပါတယ်ပန်းကတိတ်လာတယ်လို့ထင်တဲ့အကြောင်းတုခွတ်ပန်းနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ကမှတ်ချက်ပေးပြောဆိုပါတယ်အဲ့ဒီမှာသတင်းတော်သူကရိုဟင်ဂျာဆိုတဲ့အမည်ကိုသုံးပြီးတော့အဲ့ဒီကိစ္စပေါ်မှတ်ချက်ပေးပြောဆိုဖို့လှမ်းပြောတာကိုတော့အောင်ဆန်းစုကြည်ကဘာမှပြန်ပြေမသွားပါဘူး။ပပီလီယန်နန်ဒာအောင်ဆန်းစုကြည်လို့နာမည်ပေးထားတဲ့တစ်ခွတ်ပန်းဟာပပီလီယန်နန်ဒာဂျိုဆဖင်ဗန်ဘရီရိုဆိုတဲ့တစ်ခွတ်ပန်းနဲ့ဗန်ဒါဗရူဖူဆီယာတစ်ခွတ်ပန်းနှစ်မျိုးစပ်ပေါင်းထားတဲ့တစ်ခွတ်ပန်းဖြစ်ပါတယ်။စင်ကာပူနိုင်ငံဟာ2009ခုနှစ်မတ်လတုန်းကလည်းအဲ့ဒီချိန်ကစစ်ဆေးရဝန်ကြီးချုပ်ဖြစ်သူဦးသိန်းစိန်ကိုဂုဏ်ပြုပြီးဒန်ဒရူဘီအမ်သိန်းစိန်ဆိုတဲ့တစ်ခွတ်ပန်းနာမည်ပေးခဲ့ပါသေးတယ်။စင်ကာပူနိုင်ငံဟာပြည်ပကထင်ရှားတဲ့ခေါင်းဆောင်တွေကိုဂုဏ်ပြုပြီးတော့သစ်ခေါ်ပန်းအမည်တွေပေးလို့ရှိပြီးအဲ့ဒီထဲမှာတောင်အာဖရိကသမ္မတဟောင်းနယ်ဆန်မင်ဒဲလာလည်းပါဝင်ပါတယ်။ဒေါက်ဆန်းစုကြည်ဟာစင်ကာပူနိုင်ငံရဲ့အကျင့်ပြည့်အာဂရီလိုက်ဆောင်မှုစုံစမ်းစစ်ဆေးရေးဌာနကိုလည်းဒီကနေ့တွားလည်လာပါတယ်။ဒါ့အပြင်စင်ကာပူမှာရောက်နေတဲ့မြန်မာမိသားစုတွေနဲ့လည်းဒီကနေ့ညပိုင်းမှာတွေ့ဆုံမှုရှိပါတယ်။မနေ့တုန်းကတော့စင်ကာပူဝန်ကြီးချုပ်လီဆင်လောင်းနဲ့တွေ့ဆုံဆွေးနွေးသလိုစင်ကာပူမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုမြန်မာနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံကြဖို့တိုက်တွန်းတဲ့မိန့်ခွန်းတစ်ခုကိုလည်းပြောခဲ့ပါတယ်။
တရုတ်မြန်မာနယ်စပ်ကတရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်တွေဘေးကင်းလုံခြုံရေးအတွက်နယ်စပ်တစ်လျှောက်ကင်းလက်ထိန်းချုပ်တာနဲ့လုံခြုံရေးအကာအကွယ်ပိုကောင်းအောင်လုပ်သွားမယ်လို့တရုတ်ကာကွယ်ရေးဌာနပြောခွင့်ရယန်ယူဂျွန်းကဗိုလ်တူနေမှာပြောလိုက်ပါတယ်။နယ်စပ်လုံခြုံရေးခိုင်မာဖို့နဲ့ထိန်းချုပ်ဖို့လုံခြုံရေးအကာအကွယ်ကိုမြင့်တင်ဖို့နဲ့အရေးပေါ်အခြေအနေအားလုံးအတွက်အသင့်ပြင်ထားဖို့တရုတ်တပ်မတော်ဘက်ကဆောင်ရွက်နေပါတယ်။နိုင်ငံရဲ့အချုပ်ချာနဲ့နယ်စပ်မှာရှိတဲ့တရုတ်နိုင်ငံသားတွေရဲ့လုံခြုံရေးပိုင်ဆိုင်မှုတွေကိုတရုတ်ဘက်ကပြည့်ပြည့်တသားအကာအကွယ်ပေးမှာဖြစ်ပါတယ်လို့ဆိုပြီးတော့မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းမှာနိုဝင်ဘာလ20ရက်နေ့ကစပြီးလက်နက်ကင်ပရိခါတွေဖြစ်လာပြီးတဲ့နောက်မှာတရုတ်စစ်ဘက်ကရောဘာတွေရေးယူလှုပ်ဆောင်နေတယ်ဆိုတဲ့မေးခွန်းတွေပေါ်မှာကာကွယ်ရေးဌာနပြောခွင့်ရယန်ယူကျွန်းကတုံ့ပြန်ဖြေဆိုထားတာပါမြန်မာနိုင်ငံဘက်ချမ်းကတိုက်ပွဲတွေကြောင်းနေဆက်ကိုကြော်ပြီးတော့တရုတ်နိုင်ငံဘက်ကိုကြီးကြတာတွေလည်းရှိထားပြီးတော့မြန်မာဒုက္ခသည်အများပြားဟာလည်းနေဆက်ကိုဖျက်ပြီးတော့တရုတ်နိုင်ငံတင်းမှာထွက်ပြေးခုလုံနေကြတာပါသူတို့နိုင်ငံတွေရောက်လာတဲ့ဒုက္ခသည်တွေကိုအကူအညီပေးနေတယ်လို့တရုတ်ဘက်ကပြောထားပြီးတော့တိုက်ပွဲတွေစဖြစ်ချိန်ကတည်းကနေဆက်တခြားမှာလုံခြုံရေးတွေတိုးမြှင့်ထားတာဖြစ်ပါတယ်ရှင
်မြောက်ကိုရီးယားအပေါ်ကုလသမဂ္ဂလူမျိုးရေးကောင်စီကပိုပြီးပြင်းထန်တဲ့ဒဏ်ခတ်ရယူမှုတွေချမှတ်လိုက်တဲ့အပေါ်အရှေ့အာရှဒေသအမေရိကန်မဟာမိတ်တွေကဒီကနေ့ကြိုးဆိုလိုက်ကြပါတယ်ဒါပေမဲ့လည်းဒီရေးယူမှုအစ်စ်တွေကခင်ဂျွန်ဝမ်အစိုးရကိုဟန်တားနိုင်မလားဆိုတဲ့ပေါ်မျှော်လင့်နေသူကတော့သိမရှိလာပါဘူး။လူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်အစ်စ်ကိုထောက်ခံကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဆူအာဘေကကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်။ အရင်တုန်းကချက်မှတ်ခဲ့မှုဓာတ်တွေနဲ့လုံးဝမတူကွဲပြားတဲ့နည်းလမ်းနဲ့အပြင်းထန်လှုပ်ဆောင်မှုနိုင်ငံတကာတိုင်းဝမ်ရဲ့ရည်ရွယ်ချက်ကိုထင်ဟပ်တယ်လို့ဂျပန်ဝန်ကြီးချုပ်ကပြောပါတယ်။နျူကလ িয়ার အစီအစဉ်ကိုရပ်ဆိုင်ပစ်ဖို့နိုင်ငံတကာတိုင်းဝမ်ကသတိပေးတာကိုလိုက်နာဖို့တောင်ကိုရီးယားအစိုးရကမြောက်ကိုရီးယားကိုတိုက်တွန်းပြီးမလိုက်နာဘူးဆိုရင်နောက်ထပ်အကျိုးဆက်တွေခံစားရမယ်လို့ပြောပါတယ်။စီးပွားရေးအကျနောက်ထပ်အခက်အခဲတွေနဲ့တန်တမာရေးအထူးကြံမှုတွေကိုခံစားရမှာတယ်မကဘဲကုလသမဂ္ဂဖွဲ့ဝင်တူအနေနဲ့ရပိုင်ခွင့်နဲ့အခွင့်အလမ်းတွေလည်းလက်လွတ်ဆုံးရှုံးသွားလိမ့်မယ်လို့တောင်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရချိုကျွန်းဟျော့ကပြောပါတယ်။
ဘရာဇီးဘောလုံးကလပ်အတင်းတင်းလိုက်ပါလာတဲ့လေရင်ကဒီသတင်းပတ်စောပိုင်းမှာကိုလံဘီယာနိုင်ငံမက်ဒလင်းမြို့အနီးမှာပြတ်ကျခဲ့တာမှာတိတ်ဆုံးသွားသူတွေအတွက်ဝန်ထမ်းချင်းထိမ့်မတ်ဖြစ်ဘရာဇီးနဲ့ကိုလံဘီယာနိုင်ငံကဘောလုံးဝါနာရှင်တွေစုဝေးခဲ့ကြပါတယ်။ဒီလေရင်ပြတ်ကျမှုအတွင်းမှာလူပေါင်း82ယောက်တိတ်ဆုံးခဲ့တာပါ။ဘရာဇီးရှာပေအိုအန်စေအသင်းနဲ့မက်ဒလင်းမြို့ကအတ္လန်တီကိုနက်ရှင်နယ်အသင်းတို့ရှင်ပြိုင်ကစားပွဲစီစဉ်ထားတဲ့နေရာမှာလူ4000လောက်စုဝေးခဲ့ကြတာပါ။အတော်များများကအဖျော်အင်ဂျီတွေကိုဝတ်ထားပြီးပန်းစီတွေယူလာခဲ့ကြသလိုတည်ဆုံသွားသူတွေရဲ့နာမည်တွေကိုဖတ်ကြတာတမိနစ်တာငြိမ်သက်ဆူတောင်းတာတွေလုပ်ခဲ့ကြပါတယ်။အခုလိုစူဝေးတဲ့အချိန်နဲ့တပြိုင်တည်းမှာပဲဘရာဇီးနိုင်ငံရှာပေကိုမြို့မှာလည်းဝန်နေဂျင်ထိမ့်မဲ့ဖျောင်းနိုင်မီထွန်းပွဲတစ်ခုကိုဘရာဇီးအားကစားရုံမှာလုပ်ခဲ့ကြပါတယ်။လေရင်ပြတ်ကျခဲ့တာနဲ့ပတ်သက်လို့ကတော့လေရင်ဟာစီကုံသွားတာကြောင့်အရေးပေါ်ဆင်းသက်ဖို့လေရင်မှုကအချိန်ချင်းတောင်းဆိုခဲ့ပြီးတဲ့နောက်မှာလေရင်ရဲ့လက်စစ်ပိုင်းဆိုင်ရာစနစ်လုံးဝပြတ်သွားတဲ့အကြောင်းကိုလေရင်မှတ်တမ်းတင်ဆက်ကနေရတဲ့အချက်လက်တွေကိုကိုလံဘီယာသတင်းမီဒီယာတွေကဗိုလ်တူးနေအစောပိုင်းမှာဖော်ပြကြပါတယ်။လေရင်မှုကအထိတ်တလန့်အကူအညီတောင်းခံခဲ့တယ်ဆိုတာကိုအသက်ရှင်ကျင်းတဲ့လေရင်ဝန်ထမ်းတဦးကပြန်ပြောပြသလိုပြက်ကျလေရင်နဲ့အနီးနားမှာပြန်တက်နေတဲ့သူတို့လေရင်ကိုနားထောင်သူတို့ရဲ့ရေဒီယိုကိုနားထောင်နေတဲ့ကိုလံဘီယာအဗီယန်ကာလေချောင်းလိုင်းကလေရင်မှုတဦးကလည်းပြောပါတယ်။ဒီပြောဆိုချက်နှစ်ခုစလုံးကိုလေရင်မှတ်တမ်းတင်ဆက်ကလည်းအတည်ပြုထားပါတယ်ရှင်။
Direct from Washington, the voice of America,
VOA. ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါ။အခုလွှင့်နေတဲ့ Radio Diet အစီအစဉ်ကို Internet ဆာမျက်နှာကနေပြီးတော့လဲ website လိပ်စာ burmese.voanews.com ကဖြစ်စေ VOA ရဲ့ Facebook ဆာမျက်နှာကဖြစ်စေအချိန်နဲ့တပြေးညီနှာစင်နိုင်ကြပါတယ်။အခုဆက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံး HIV AIDS ဆိုင်ရာသတင်းတစ်ပုဒ်နဲ့စပါမယ်ရှင်။ဒီဇင်ဘာလ1ရက်နေ့ဟာကမ္ဘာ AIDS AIDS နေ့ဖြစ်ပါတယ်။ကမ္ဘာတဝှမ်း AIDS တိုက်ဖျက်ရေးနဲ့ကုသရေးပညာပေးရေးထိမ့်မှတ်ပွဲတွေကျင်းပနေသလိုထိုင်းမြန်မာနယ်စပ်ကမေရိုဆေးကမ်းမှာလည်းကမ္ဘာ AIDS နေ့အထိမ့်မှတ်ပွဲကိုကျင်းပခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မေရိုဆေးကမ်းမှာ HIV ရှိသူတွေကိုကူညီစောင့်ရှောက်ပေးနေတဲ့လက်ရှိအခြေအနေတွေကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကစုံစမ်းတင်ပြထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မှာတော့ကမ္ဘာ AIDS နေ့ကို HIV ဝေဒနာရှင်တွေနဲ့အတူအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလူမှုအခြေပြုအဖွဲ့အစည်းတွေစုပေါင်းပြီးပညာပေးအခမ်းအနားတစ်ခုကိုမေတော်ဆေးကမ်းမှာကျင်းပခဲ့ပါတယ်။ရွှေပြောင်းလိုသမားတွေအတွက်ဆေးဝယ်ယူနိုင်ဖို့နဲ့ရေရှည်ဘတ်ဂျက်အခက်အခဲတွေကိုကြုံနေရပေမဲ့ယောဂဖြစ်တဲ့လူနာအရေးအတွက်ကတော့တစ်နှစ်တည်းတစ်နှစ်ပို့ပြီးတော့များလာတယ်လို့လဲမေတော်ဆေးကန်းရဲ့ HMB ပရိုဂရမ်တာဝန်ခံဖြစ်တဲ့ကိုလှိုင်မြင့်ထွန်းကပြောပါတယ
်ဒီစီးတွေကအစီအမဝယ်ချင်တဲ့ဝယ်လို့ရတဲ့စီးမျိုးတွေလည်းမဟုတ်ဘူးဆိုတော့ဒါကြောင့်မလို့အစိုးရအထင်ကျတဲ့စီးတွေဖြစ်တယ်လေအစိုးရအထင်ကျတဲ့စီးတွေဖြစ်တယ်ဆိုတော့ကဝယ်ရပြရတဲ့နေရာမှာကျွန်တော်တို့ဒီဘက်ကနေအခက်အခဲရှိတယ်ဒီဘက်ကမှလည်းဟိုအလူရှင်တွေပြရတဲ့ budget တွေနဲ့တွားနေရတာဆိုတော့ဒါတွေကချင်းချင်ရပါတယ်။လူနာတွေဟိုဘက်ကမှလည်းလုံးမိနိုင်တယ်လူနာတွေအားလုံးဆိုတော့ဟိုဘက်ကမှပဲပြရပါတယ်။နောက်ဆက်တော့များလာလို့တော့ကျွန်တော်ကြီးစားတာပေါ့
။တစ်နှစ်တစ်နှစ်မှာမေတော်ဆေးကန်းကိုကိုဝင်လာအပ်သူပေါင်း4000ကျော်လောက်ရှိတဲ့အထက်မှာ3000လောက်ကမေတော်ဆေးကန်းမှာလာရောက်မွေးဖွားခဲ့ကြတာပါ။ဒီထဲမှာကိုဝင်ဆောင်ဥယျာဉ်အနည်းဆုံး50ခန့်ဟာ HIV ပိုးကူးစက်ခံနေရတယ်ဆိုပြီးမေတော်ဆေးကန်းရဲ့ကျန်းမာရေးဆိုင်ရာဒုတိယဒါရိုက်တာမတ်ဆိုဖီယာကဆိုပါတယ်
။ကျွန်တော်မြင်ထင်ရဆိုလို့ရှိရင်ကျွန်တော်တို့မှာတတိယဆိုရင်ကျွန်တော်တို့ခင်ဗျားရောက်50လောက်တော့ရှိတော့ဗျ။အာဘယ်ပြောမလဲကျွန်တော်တို့ကဆေးစားပေးပြီဆိုလို့ရှိရင်ဒီလိုရည်ရှိနေတယ်ကျွန်တော်တို့ပေးရတာဟုတ်။ပေးရလဲချင်ပါလဲကျွန်တော်တို့အတွက်လည်းခုနပြောသလိုဟိုဘယ်ပြက်လက်တစ်ဖက်ပေါ့နော်ကျွန်တော်တို့ပြင်စင်စားမှရည်ရှိနေတယ်ကျွန်တော်တို့ကရရနေဘူးရှိမရှိဆိုတော့လေကျမတို့လည်းပြောလို့မရဘူးလေသူတို့ဖြစ်ဒီဟိုမြောက်ဒီဟာဒီ IOM တို့ဒီမြန်မာတော့ခုနအစိုးရနဲ့သူတို့ဆက်စပ်ဆောင်ရွက်တဲ့အချိန်မှာကြတော့အရေးရှိနေတဲ့သူတို့ဆရာရှိဖို့တွေ့ရတော့ခွင့်နံတော့ပို့တော့ရှိတယ်ပေါ့
ထိုင်းမြန်မာနယ်စပ်မှာ HIV AIDS ဝေဒနာရှင်တွေကိုကူညီဆောက်ရှောက်မှုပေးနေတဲ့အမျိုးသမီးများအတွက်လူမှုဆောက်ရှောက်ရေးအဖွဲ့ရဲ့ကျန်းမာရေးတာဝန်ခံမတ်ရီရီဝင်းကတော့ရှေ့ပြောင်းလို့သမားတွေကြား HIV ဝေဒနာရှင်လူနာတွေကပို့ပြီးတော့တိုးလာနေပေမဲ့သေးရရှိဖို့အတွက်အခက်အခဲတွေကြောင့်ထိုင်းစစ်ရုံတွေကနေမြန်မာပြည်ဘက်စစ်ရုံဘက်ကိုပြန်ပြီးတော့ လွှဲပြောင်းပေးနေတယ်လို့လည်းဆိုပါတယ်
အခုလောလောဆယ်ဆယ်ပေါ့နော်ဒီဘက်မှာဆိုလို့ရှိရင်ဒီ HIV ရဲ့ပတ်သက်တဲ့ဟာတွေကတော့ပေါ့နော်မိုင်းငွေကြားထဲမှာဆိုရှိရှိရောများလာတာရှိရပေါ့နော်ဥပမာမေတော်ဆေးကမှာကိုယ်ကိုယ်လက်အပ်တာတို့ပြီးရလို့ရှိရှိဒီမဲ့ဆောက်ဆင်းကြီးမှာကိုယ်ကိုယ်အပ်တဲ့ခါကြလို့ရှိရှိပေါ့နော်မျိုးသမီးတွေများသောအဖြစ်အမျိုးခါမျိုးတွေပေါ့ HIV နဲ့ပတ်သက်ပြီးတော့ပေါ်လာကြတာမျိုးတွေရှိတယ်အဲဒါပေမဲ့ပညာပေးမှုတရားတော့ပေါ့နော်ဆက်လုပ်ဖို့တော့လိုတယ်အခုလက်ရှိမှာဆိုရင်ပညာပေးမှုတရားဒီဘက်မှာပေါ့နော်အဲ့ဒါလည်းပတ်သက်ပြီးတော့လုပ်ဖို့တရားပညာပေးမှုပန်းတော့နည်းလာတာပေါ့နော်အဓိကကတော့အဲမိမပြည်မှာဆိုလို့ရှိလို့ရှိတော့အဲများသောအဖြစ်ဒီလိုမျိုးအပိုင်းတွေကဟိုအိတ်ဆိုင်ကြီးနဲ့ပတ်သက်ပြီးတော့များသောအဖြစ်ထောက်ပံ့ကြေးတွေပါတယ်လည်းဒီတွင်ထဲမှာရောက်သွားတဲ့ခါကြတော့ပေါ့နော်ဒီမှာအဲ့ဒါလည်းပတ်သက်ပြီးလုပ်ပညာပေးမှုတွေနည်းလာတယ်ဒီယောဂါကကြတော့လည်းအမြဲတမ်းကတော့သူကအဲဆုချက်ယောဂဆိုတော့ကိုကမျက်စိနဲ့သိရတယ်မြင်နိုင်ဘူးသူရတော့မများကကြတော့ကိုယ်စိတ်မှသိရတယ်ပေါ့နော်ကိုယ်စိတ်မှသိရတယ်ဆိုတော့ဘယ်သူမှရှိတယ်မရှိဘူးဆိုတော့ဒီမှာမသိနိုင်ဘူးအဓိကကတော့ဒါကြီးရကျော်နေဖို့ဆိုတော့ပြန်ပေးမှုတွေလုပ်ဖို့လိုတယ်သူတို့တွေပြေးလဲစစ်ဆေးကြည့်ဖို့လိုတယ်ပေါ့နော်အာဒါပေမဲ့ဒီဘက်မှာကြတော့ပြည်မှာသူချင်မှာလက်ရှိမှာနည်းပုံပြီးပေါ့နော်သူတွေပဲလက်ရှိတဲ့ခါကြလို့ရှိရင်ဆေးတွေပါတွေကတော့ချို့ချို့ ARV ဆေးသောက်ရမှာရှိတယ်ချို့ချို့လို့ရှိလို့ရှိနေမသောက်ရသေးဘူးပေါ့ဟုတ်ကဲ့ရဆိုလို့ရှိရင်ဒီဘက်ထမ်းမှာကကြတော့ဆေးတွေကအားတဲ့ဟိုဟာဖြစ်တယ်ပေါ့နော်လက်ထောက်ဆေးရုံ0လို့မျိုးသာမကြလို့ရှိရှိရင်ဒီဖောက်ခတ်စေရမယ်တော့စေကန်တော့ပါပေါ့နော်ဒီမိုင်းကြီးအတွက်ပေါ့ဆေးတွေတို့ပေးရမည်ရှိရပေါ့အဲအခုဒီတစ်နှစ်နှစ်နှစ်မှာတော့ပေါ့နော်ဘယ်တော့စေုံစီဘကဒီမိုင်းကြီးနဲ့ပတ်သက်ပြီးတော့ဒီ ARV ဆေးပေးရတွေက short ချလာတယ်ပေါ့နော
်မြန်မာပြည်အစိုးရအပြောင်းလဲဖြစ်တာကြောင့်အစိုးရမဟုတ်တဲ့အဖွဲ့အစည်းတော်များများကမြန်မာပြည်ဘက်ကိုရှေ့ပြောင်းကုန်ကြပါတယ်ဒီအတွက်ဝေဒနာရှင်တွေအနေနဲ့ထိုင်းနိုင်ငံဘက်ခြမ်းကနေဆေးဝါးရရှိဖို့အတွက်အခက်အခဲတွေလည်းကြုံလာပါတယ်မြန်မာပြည်ဘက်ကနေဆေးဝါးထုတ်ယူမှသာရေရှည်အတွက်ဖြစ်နိုင်တာမို့မြန်မာပြည်ဘက်ကိုထိုင်းဘက်မှကုသနေတဲ့လူနာတွေလွှဲပြောင်းပေးနေတာတွေကိုလှုံ့ဆော်နေရတာဖြစ်ပါတယ်
မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်အခုရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေအခြေအနေဘက်ကိုလည်းအလှည့်ပေးပါဦးမယ်ရှမ်းပြည်နယ်မြောက်ပိုင်းနေရအနှံ့ပြားမှာမြမတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်နေဆဲပဲရှိပါရယ်အခုလိုတိုက်ပွဲတွေဖြစ်နေတဲ့အတွက်ဒေသခံကြေးရွာသားတွေဟာစစ်ဘေးလွတ်ရာကိုတင်ဆောင်နေကြရပါတယ်ဒီအခြေအနေကိုတော့ VOA သတင်းတောက်နိုင်ကွင်းအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲပြင်းထန်ဆုံးဖြစ်ပွားနေတဲ့မွန်ဂိုဒေသရဲ့ဒီကနေ့တိုက်ပွဲအခြေအနေကိုတော့မွန်ဂိုမြို့ခံဦးတီတီနောင်လတ်ကအခုလိုပြောပါရယ်
เนี่ยพวกนี้เค้ามาไปชี้ขึ้นเลยพวกก็โหอยู่หาชื่อบ่อยู่หามาแล้วก็ชี้แจงไปได้อยู่หาต้มยอกินเปลี่ยนแล้วบ้องเจ๊ก็เคยที่ชื่อตะกี้รถทั้งมาแล้วชี้แจงไปขึ้นเลยพวกโหอยู่หาต้มมาแล้วตะกี้ขึ้นเลย
มงกุญญ์อยู่หากวนอปาวินเนียนหน่ํามาแม่มาตํารอนเนี่ยเหมี่ยวป้ายมหาเมตตพั่วฤจามาไตปวยผิดปวานี่ล่ะวะဒီကနေ့တိုက်ပွဲမှာဒေတာခန့်ရတတူလက်နက်တိမှန်ခဲ့တယ်လို့တိုက်ပွဲစတင်ဖြစ်ပွားချိန်ကနေကနေ့ထိတောင်းနဲ့ချီတဲ့ဒေတာခန့်တွေဟာတရုတ်နိုင်ငံထဲမှာထွက်ပြေးသိမ်းရှောင်နေရတယ်လို့ဦးတီတီနောင်လတ်ကခုလူဆက်ပြောပါတယ်
ကျမနောပိနာကအဲ့ဒီမှာတရက်တားတယောက်ပေါ့ဟိုဘက်ကပြစ်တဲ့တနတ်နဲ့မှန်ထားတာမွန်ဂိုမျိုးကမြို့တွေမြို့သားကြီးကတော့ရှစ်ဆယ်ရာခန့်နှုန်းလောက်ကတော့ဆက်နိုင်ငံမှာရောက်နေပါတယ်မန်ဟန်မြို့မန်ဟန်ရဲ့တချောပူရှန်အဲ့ရွာအစီအစီမှာအဲ့ဒီမှာဆက်နေတယ်သူကတတောင်းကျော်မယ်တတောင်းနဲ့ခက်ထောင်လောက်၅ထောင်လောက်ရှိမယ်ခန့်ရပါတယ်ရွာမှာဆက်ပြုတ်နေလို့မရဘူးအစိုးရလေရင်ပြန်နဲ့ဖုံးချဲတာရွာမှာလည်းကျဲတယ်သူတို့ခန့်မှန်းပြီးတော့ဇာတကာရှောက်ကျဲတယ်လေဆက်နဲ့အခါရောက်နေတာ
အလားတူရှမ်းပြည်နယ်မြောက်ပိုင်းမန်တုံမြို့နယ်နဲ့နံမရူမြို့နယ်တွေမှာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်နံမရူမြို့တွင်ရွာသား800ခန့်စစ်ဘေးသိမ်းရှောင်ရောက်ရှိနေတယ်လို့နံမရူမြို့ဒုက္ခသည်အကူအညီပေးရေးကော်မတီဒုဥက္ကဋ္ဌဦးဆိုင်ပညာကပြောပါရယ
်သူကခု900လောက်ရှိနေပါပြီဒီနေ့ဆက်လာရတာဆိုအမှတ်တစခန်းကကျွန်တော်တို့ဒီရှင်နေလာကျောင်းမှာခင်ဗျာကြားကနေရာ27မှကနေရာ90ပေါ့သူကခု917လောက်ရှိတယ်ဆမတ်နေမှာကနေရာနဲ့3လောက်ရှိတယ်ခင်ဗျာသူသူမျိုးတွေပေါ့နော်အဲ့ဒီဒေတာမှာတော့ခုဒီကျွန်တော်တရားလေးတပေါင်းစုနဲ့တမတော်နဲ့တိုက်ပွဲတွေနဲ့ဖြစ်နေတာပေါ့တိုက်ပွဲတွေဖြစ်တယ်ဆိုတော့တို့ကလည်းအဲ့ဒါကိုကြောက်တာနဲ့အကုန်လုံးဆောင်လာကြတာနေ
ဒီစစ်ပြေးဒုက္ခတဲ့တွေဟာနံမရူမြို့နယ်နံပါလင်မိုင်းစင်မိုင်းတပ်ပန်ဝါနဲ့မန်တုံမြို့နယ်နန်းဟန်းကျေးရွာသားတွေဖြစ်ကြပြီးတော့နံမရူမြို့အမှတ်၁ဒုက္ခတဲ့စခန်းရွှေမြင်သာဘုန်းကြီးကျောင်းနဲ့အမှတ်၂ဒုက္ခတဲ့စခန်းလီစုခရိယံကျောင်းတွေမှာနေရာချထားပေးထားတယ်လို့သူကဆိုပါတယ်ဒီစစ်ဘေးရှောင်တွေကိုဒေသခံလူမှုအဖွဲ့အစည်းတွေကနေကူညီထောက်ပံ့ကြိုးမွေးထားတာဖြစ်ပြီးရေရှည်မှာတိုက်ပွဲဆက်လက်ဖြစ်ပွားနေမှာဆိုရင်ကူညီရေးသွဲအခက်တွေ့နေမယ်လို့လည်းဦးဆိုင်ပညာကပြောပါတယ် Lashi Shamina Miawan Tira and Nambiama, Miawan Mahameta Porinet, Mimatamaro type worried Chipwani Relule, Mahameta Poe, Tamalong Tapo at the Anneli, Nangajasa and Yita Wonka, Taban Laga Subare.
Mongoba Maladini
ဒီကောင်တက်ခေးပါဝင်မလေးရတယ်အခုတပြည့်ကြတော့တိုက်ပွဲကြတော့တောက်လျှောက်ပဲကျွန်တော်ဒီမဝင်ကြီးနမ်ခမ်းမှုစဲခိုင်းကနေလာရှိုးတီဒါတော့တောက်လျှောက်ဆက်ကြတော့ဖြစ်နေတယ်မလေးဒီကနေ့မနေ့ပိုင်းမှာလဲမန်တုံမြို့နယ်ကုန်းမုံကုန်းညောင်ရွာနီးမှာဒီအန်အယ်လီတိုက်ရင်ခွန်ခွန်တုံးကုတုံးလုံးနဲ့မြမသမတော်တို့နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့လဲဒီအန်အယ်လီပြန်ကြား ကျင်းမြောက်ဒေတာကိုခိုင်မြို့နယ်အတွက်အိုရီယန်တဲတိုးဂိတ်ကိုကအန်အေတီအန်အယ်လီပူပေါင်းဖွဲ့ကနေမနေ့ကလက်နက်ကြီးနဲ့ပြစ်ခတ်ခဲ့တဲ့အကြောင်းနဲ့နိုဝင်ဘာလ29ရက်နေ့ညမှာမွန်ဂိုမြို့ရှိမွန်ဂိုကာကင်းစခန်းကိုကအန်အေအဖွဲ့အင်အား30ခန်းကလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်ခဲ့ရမှာတမရော်စစ်ကြောင်းကနေပြန်လည်ပြစ်ခတ်တိုက်ခိုက်ခဲ့ပြီးပြစ်ခတ်မှုဖြစ် ောင်ရခိုင်နဲ့ကိုကလနဲ့ကံဖွဲ့တွေကြားနိုဝင်ဘာလ20ရက်နေ့ကစပြီးတော့တိုက်ပွဲတွေဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာ
နိုင်ကိုအိမ်ပေးပို့ထားတဲ့သတင်းဖြစ်ပါတယ်ရှင်အခုလိုရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်မြန်မာနိုင်ငံမြောက်ပိုင်းတရုတ်နယ်စပ်မှာတရုတ်တပ်မတော်ဘက်ကလုံခြုံရေးကင်းလှည့်မှုနဲ့အခြေအနေတွေပုံမှန်ဖြစ်အောင်ထိန်းချုပ်နိုင်ဖို့အလေးထားဆောင်ရွက်နေတဲ့အကြောင်းတရုတ်အမျိုးသားကာကွယ်ရေးဝန်ကြီးဌာနကပြောခဲ့ပါတယ်ဒီတော့တွင်မှာပဲမြန်မာအစိုးရငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းခေါင်းဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာတရုတ်နိုင်ငံဘီဂျင်းမြို့တော်ကိုရောက်နေပြီးမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တရုတ်အစိုးရနဲ့ဆွေးနွေးနေပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံဆက်ပြောပြမှာပါရှင်
။ရှမ်းပြည်မြောက်ပိုင်းမြေဆက်မှာတိုင်းဒေါက်လက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့တိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့အခြေအနေကြောင့်နယ်စပ်လုံခြုံရေးကိုထိခိုက်မှုတွေရှိနေတဲ့အပေါ်တရုတ်တပ်မတော်ကလုံခြုံရေးစစ်အင်အားအပြည့်နဲ့အသင့်အနေထားဆောင်ရွက်နေကြောင်းတရုတ်မျိုးသားကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ရန်ယူဂျင်းကမနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်။同时中国军队积极配合地方
နေဆက်လုံခြုံရေးခိုင်မာဖို့ထိန်းချုပ်ဖို့လုံခြုံရေးအကာအကွယ်ကိုမြင့်တင်ဖို့နဲ့အရေးပေါ်အခြေအနေအားလုံးအတွက်အသင့်ပင်ထားဖို့တရုတ်တပ်မတော်ဘက်ကဆောင်ရွက်နေပါတယ်။နိုင်ငံရဲ့အချုပ်အခြာနဲ့နေဆက်မှာရှိတဲ့တရုတ်နိုင်ငံသားတွေရဲ့လုံခြုံရေးပိုင်ဆိုင်မှုတွေကိုတရုတ်ဘက်ကပြက်ပြက်သားသားအကာအကွယ်ပေးမှာဖြစ်ပါတယ
်။ဒါအပြင်နေဆက်ဒေတာမှာပုံမှန်အခြေအနေတွေဖြစ်အောင်ထိန်းသိမ်းနိုင်ဖို့တရုတ်တပ်မတော်အနေနဲ့တည်နယ်အစိုးရဌာနတွေနဲ့ပူးပေါင်းပြီးတရုတ်နယ်ဆက်ထက်ကျော်ပြီးထွက်ပြေးလာတဲ့မြန်မာဘက်ကစစ်ပြေးဒုက္ခသည်တွေကိုလိုအပ်တဲ့အကူအညီတွေပေးနေကြောင်းလည်းရန်ယူဂျန်းကပြောသွားပါတယ်
။中国军队对此表示严重关切。
မြန်မာနိုင်ငံမြောက်ပိုင်းကတိုက်ပွဲတွေပေါ်တရုတ်စစ်တပ်အနေနဲ့အလုံးမဲစိုးရိမ်မခင်ဖြစ်မိပါတယ်။ဒါပြင်ပြည်ပခန့်မှာပါဝင်ပတ်သက်နေတဲ့တပ်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့တရုတ်ဘက်ကလုံခြုံရေးစိုးရိမ်မခင်ဖြစ်မှုကိုအလေးနဲ့ထားဖို့တိုက်တွန်းပါတယ်တရုတ်မြန်မာနယ်စပ်မှာစစ်ရေးထိန်းချုပ်မှုမြင့်တင်ဖို့မြန်မာဘက်က
ဒီခါမှာရှင်ကျွန်တော်တို့စပန်းဆိုင်ရာချုပ်ရင်ချက်ကြောင့်အတန်ထုတ်လွှင့်မှုရုတ်တရက်ရပ်ဆိုင်းသွားပါတယ်ကျွန်တော်တို့ဘူယိုဝင်မြန်မာဘက်ရဲ့ရုတ်မြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DBB ရုတ်တန်လိုင်းကနေပြီးတော့ဖန်ယူကြည့်ရှုနိုင်ကြပါတယ် DBB ရဲ့ရုတ်တန်ဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြတာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်ပါတွေတွေ့ဆုံမေးမြန်းခန်းတွေနဲ့သတင်းပတ်စင်ကန်တာတွေကို DBB ရဲ့ရုတ်တန်လိုင်းကနေပြီးတော့နေ့စဉ်ပုံမှန်ကြည့်ရှုနိုင်ကြပါတယ်ရှင်ကိုကျော်ကျော်သိန်းရဲ့ကျွန်တော်တို့နိုင်ငံတကာသတင်းအချင်းချုပ်ကလေးများတစ်လှည့်လောက်ပြောပြပေးနိုင်မလားရှင
်ကောင်းပါပြီခင်ဗျာအမေရိကန်ယူကောက်ခံသမ္မတဒေါ်နယ်ထရန့်ဟာသူ့ဆိုအဖြစ်ကျေးဇူးတင်စကားပြောမဲ့ခီးစဉ်တစ်ခုကိုဒီကနေ့စတင်မှာဖြစ်ပြီးအိုဟိုင်းယိုးပြည်နယ်ဆစ်ဆင်နာတီမြို့မှာယူကောက်ပွဲအတွက်မဲဆွယ်စည်းရုံးတဲ့ပုံစံနဲ့အလားတူစုဝေးပွဲတစ်ခုလုပ်ဖို့ရှိပါတယ်အဲဒီမှာတိုင်ခင်မှာတော့အင်ဒီယားနာပြည်နယ်ကိုသွားပြီးလေးပိစက်ထုတ်တဲ့ကုမ္ပဏီတစ်ခုဖြစ်တဲ့ Career နဲ့အလုပ်ကိန်းတစ်ထောင်လောက်ကိုအဲဒီပြည်နယ်မှာဆက်ထားသွားဖို့သဘောတူညီချက်ရထားတဲ့အပေါ်ပြောဆိုဖို့ရှိပါတယ်အိုဟိုင်းယိုးပြည်နယ်ဟာယူကောက်ပွဲမှာမစ္စတာထရန့်အနိုင်ရစေခဲ့တဲ့အရေးပါတဲ့ပြည်နယ်တွေကတခုပါအခုခီးစီအတွင်းတခြားဘယ်နေရာတွေကိုသွားမယ်ဆိုတဲ့အသေးစိတ်ကိုမစ္စတာထရမ့်ကမပြောသေးပေမဲ့ဒါမဲ့သတင်းပတ်တွေအတွင်းတခြားနေရာအများပြားကိုလည်းသွားမယ်လို့ခန့်မှန်းထားကြပါတယ်။အင်ဒီယားနာပြည်နယ်မှာတော့ထရမ့်နဲ့သူ့ရဲ့ယူကောက်ခံဒုတိယသမ္မတမိုက်ပင်စ်တို့ဟာအင်ဒီယားနာပိုလစ်မြို့ကကာရီယာကုမ္ပဏီရဲ့စက်ရုံကိုသွားရောက်ဖို့ရှိပါတယ်။ကိုလံမီယာဆွေးရောင်းတဲ့ FARC တပုံအဖွဲ့အကြားနှစ်90ကျော်ကြာပြည်တွင်းစစ်ကိုအဆုံးသတ်ဖို့ရည်ရွယ်တဲ့ငြိမ်းချမ်းရေးသဘောတူစာချုပ်ကိုကိုလံမီယာကွန်ဂရက်လွှတ်တော်ကဗုဒ္ဓနေ့မှာအတည်ပြုလိုက်ပါပြီ။အလုတော်မှာထောက်ခံမဲ130ကန့်ကွက်မဲမရှိအတည်ပြုခဲ့တာဖြစ်ပြီးအထက်လူတော်ကလည်းထောက်ခံမဲ85မဲကန့်ကွက်မဲမရှိနဲ့အင်္ဂါနေ့ကအတည်ပြုထားတာပါ သမနာဟောင်းအယ်ဗာရူရီဘီပါတီဝင်လွှတ်တော်အမတ်တွေကတော့လွှတ်တော်နှစ်ရက်စလုံးမှာကန့်ကွက်တဲ့အနေနဲ့ထွက်သွားခဲ့ကြပါတယ်။သဘောတူညီချက်ဟာ FARC အဖွဲ့ပဲအထူးသဖြင့်တော့သဘုံကောင်းဆောင်ပိုင်းကိုသိပြီးအသားပေးလို့နဲ့လို့သမနာဟောင်းကဝေဖန်ထားတာပါ။ဒါ့အပြင်အခုပြန်ပြင်ထားတဲ့သဘောတူညီချက်တဲ့အတည်ပြုကိစ္စကိုလူထုဆန္ဒခံယူပွဲမလုပ်ဘဲလွှတ်တော်အမတ်တွေကိုပဲလုံးဝအခွင့်အာဏာပေးထားတဲ့အပေါ်လည်းဥပမာရဲပထမလှုပ်ထားတဲ့သဘောတူညီချက်ကိုအောက်တိုဘာလလူထုဆန္ဒခံယူပွဲမှာပယ်ချခံခဲ့ရတာကြောင့်အပြောင်းအလဲ90ကျော်ပြန်လုပ်ခဲ့ရပါတယ်။2008ခုနှစ်ကတည်းကအခုချိန်ထိပထမဆုံးအကြိမ်နေရေနံထုတ်လုပ်မှုဆက်ချဖို့ကမ္ဘာရေနံတင်ပို့ရောင်းချသူများအဖွဲ့ OPEC ကဗိုလ်ဒူးနေမှာသဘောတူလိုက်ပါတယ်ရေနံဈေးတက်လာစေဖို့ရွေးချက်ဖြင့် OPEC အဖွဲ့ဝင်မဟုတ်တဲ့ထုတ်လုပ်သူတွေလည်းအလားတူလိုက်လုလောက်အောင်တွန်းအားပေးလိုက်တာပါဒီနေ့ကိုထုတ်လုပ်တဲ့ရေနံစီပေါင်း 1.2 သန်းဒါမှမဟုတ်ကမ္ဘာရေနံထုတ်လုပ်မှုစုစုပေါင်းရဲ့တရာကိုင်းနှုန်းအထိရှော့ချပြီးတော့စီပေါင်း 32.5 သန်းအထိ OPEC ကရှော့ထုတ်သွားမယ်လို့အီရန်ရေနံဝန်ကြီးကပြောပါတယ်OPEC ဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကိုလည်းထုတ်လုပ်မှုလျှော့ချဖို့ OPEC ကတောင်းဆိုမယ်လို့ဗိုလ်ဒူးနေကဗီယက်နမ်မြို့မှာကျင်းပတဲ့အစည်းအဝေးမတိုင်ခင် Saudi Arabia စွမ်းအင်ဝန်ကြီးကပြောပါတယ် OPEC အဖွဲ့ဝင်မဟုတ်တဲ့ရုရှားကသူတို့ရဲ့ထုတ်လုပ်မှုကိုတစ်နှစ်စီ3သိန်းပဲလျှော့ချဖို့သဘောတူထားပါတယ်စင်ကာပူနိုင်ငံမှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာခီးစဉ်ဒုတိယနေ့ဖြစ်တဲ့ဒီကနေ့မှာတော့သူ့ကိုဂုဏ်ပြုပြီးအမည်ပေးထားတဲ့တက်ခေါ်ပန်းကိုသွားကြည့်ပါတယ်ပန်းကတိတ်လှတယ်လို့တင်တာပါပဲလို့သူခွပန်းနဲ့ပတ်သက်ပြီးတော့ဒေါန်ဆာစုကြည်ကမှတ်ချက်ပေးပြောဆိုပါတယ်။အဲ့ဒီမှာတရင်တော်ဒူးကရိုဟင်ညာဆိုတဲ့အမည်ကိုသုံးပြီးတော့အဲ့ဒီကိစ္စပေါ်မှတ်ချက်ပေးပြောဆိုဖို့လှမ်းမိတာကိုတော့ဒေါန်ဆာစုကြည်ကဘာမှပြန်ဖြေမသွားပါဘူး။ Papillion under အောင်ဆန်းစုကြည်လို့အမည်ပေးထားတဲ့သူခွပန်းဟာ Papillion under Josephine Van Briro ဆိုတဲ့သူခွပန်းနဲ့ Van der Veru Fuchsia သူခွပန်းနှစ်မျိုးစပ်ပေါင်းထားတဲ့သူခွပန်းဖြစ်ပါတယ်။စင်ကာပူနိုင်ငံဟာ2009ခုနှစ်မတ်လတုန်းကလည်းအဲ့ဒီချိန်ကစစ်ဆေးရဝန်ကြီးချုပ်ဖြစ်သူဦးသိန်းစိန်ကိုဂုဏ်ပြုပြီးဒန်ဒရိုဘီအမ်သိန်းစိန်ဆိုတဲ့တစ်ခေါက်ပန်းနာမည်ပေးခဲ့ပါသေးတယ်။စင်ကာပူနိုင်ငံဟာပြပကထင်ရှားတဲ့ခေါင်းဆောင်တွေကိုဂုဏ်ပြုပြီးတော့တစ်ခေါက်ပန်းအမည်တွေပေးလို့ရှိပြီးအဲ့ဒီအထက်မှာတောင်အာဖရိကသမ္မတဟောင်းနယ်ဆန်မင်ဒဲလာလည်းပါဝင်ပါတယ်။ဒေါက်ဆန်းစုကြည်ဟာစင်ကာပူနိုင်ငံရဲ့အကျင့်ပြည့်အာဂရိလိုက်စားမှုစုံစမ်းစစ်ဆေးရေးဌာနကိုလည်းဒီကနေ့တွားလည်လာပါတယ်။ဒါ့အပြင်စင်ကာပူမှာရောက်နေတဲ့မြန်မာမိသားစုတွေနဲ့လည်းဒီကနေ့ညပိုင်းမှာတွေ့ဆုံမှုရှိပါတယ်။မနေ့တုန်းကတော့စင်ကာပူဝန်ကြီးချုပ်လီစီယန်လုံနဲ့တွေ့ဆုံဆွေးနွေးသလိုစင်ကာပူမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေမြန်မာနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံကြဖို့တိုက်တွန်းတဲ့မိန့်ခွန်းတစ်ခုကိုလည်းပြောခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ကတရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်ပေးကင်းလုံခြုံရေးအတွက်နယ်စပ်တစ်လျှောက်ကင်းလှည့်ထိန်းချုပ်တာနဲ့လုံခြုံရေးကာကွယ်ပိုကောင်းအောင်လုပ်သွားမယ်လို့တရုတ်ကာကွယ်ဌာနပြောခွင့်ရရန်ယူကျွန်းကဗိုလ်ဒူးနေမှာပြောပါတယ်။နယ်စပ်လုံခြုံရေးခံမှာဖို့နဲ့ထိန်းချုပ်ဖို့လုံခြုံရေးအကာအကွယ်ကိုမြှင့်တင်ဖို့နဲ့အရေးပေါ်အခြေအနေအားလုံးအတွက်အသိပြင်ထားဖို့တရုတ်တမတော်ဘက်ကဆောင်ရွက်နေတဲ့အကြောင်းနိုင်ငံရဲ့အထုတ်ချာနဲ့နေဆက်မှာရှိတဲ့တရုတ်နိုင်ငံသားတွေရဲ့လုံခြုံရေးပိုင်ဆိုင်မှုတွေကိုတရုတ်ဘက်ကပြတ်ပြတ်သားသားအကောက်ကပေးတော့မှာဖြစ်တဲ့အကြောင်းကော်ဝေးဌာနပြောခွင့်ရရန်ယူကျွန်းကပြောပါတယ်မြန်မာနိုင်ငံဘက်ချမ်းကတိုက်ပွဲတွေကြောင့်နေဆက်ကိုကျော်ပြီးတရုတ်နိုင်ငံဘက်ကြီးကြတာတွေရှိထားပြီးတော့မြန်မာဒုက္ခသည်အများပြားကလည်းနေဆက်ကိုဖျက်ပြီးတရုတ်နိုင်ငံထဲမှာထွက်ပြေးခိုးလုံနေကြတာပါတို့နိုင်ငံနဲ့ရောက်လာတဲ့ဒုက္ခသည်တွေကိုအကူအညီပေးနေတယ်လို့တရုတ်ဘက်ကပြောထားပြီးတိုက်ပွဲတွေစတင်ချိန်ကလေးကနေဆက်တစ်ချောင်းမှာလုံခြုံရေးကိုတိုးမြင့်ထားတာဖြစ်ပါတယ်။ရမုံငွေသာတိုးမရဘူးဆိုရင်2030ပြည့်နှစ်အရောက် HIV ရောဂါပိုးကူးစက်တဲ့ဆက်ကြောသက်ရေအတွက်60ရာခိုင်နှုန်းထိတိုးလာနိုင်တယ်လို့ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ကခန့်မှန်းလိုက်ပါတယ်။ရောဂါပိုးကူးစက်တဲ့ရေအတွက်ဟာ2015ခုနှစ်မှာ2သိန်းခွဲရှိတာကနေ15နှစ်တောင်မကြာမဲ့အချိန်တွင်4သိန်းထိတိုးသွားနိုင်တယ်လို့UNICEF အဖွဲ့ရဲ့အစင်ကစားအသစ်ကိုပြုစုသူတွေကပြောထားပါတယ်။လက်ရှိမှာကလေးငယ်နဲ့ဆက်ကြောတဲ့တတသမာရှင်းတန်းဟာ HIV ရောဂါပိုးရှိနေပြီးအများစုဟာဆာဟာရဒေသခံတောင်ပိုင်းအာဖရိကတိုက်ကဖြစ်တယ်လို့အစင်ကစားမှာဖော်ပြထားပါတယ်။ဆက်ကြောတဲ့အရေတွေ HIV ရောဂါပိုးမကူးစက်အောင်ကြိုတင်ကာကွယ်ရေးလုပ်ငန်းကိုပိုပြီးလုပ်သွားကြဖို့ဒီကနေ့ကြာရောက်တဲ့ကမ္ဘာ AIDS ရောဂါတိုက်ဖျက်ရေးနေ့မှာ UNICEF အဖွဲ့ကတိုက်တွန်းထားပါတယ်ခင်ဗျာ။
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ်းပြောပြသွားတာပါရှင်။စပိုင်းဆိုင်ရာချိုးယွင်းချက်ကြောင့်အတန်ထုတ်လွှင့်မှုအဆင်မပြေဖြစ်ခဲ့ရတာကိုတော့အနူးညွတ်တောင်းပန်ပါတယ်။ကျမတို့အခုအတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PPGN Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE ရဲ့နေစဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။အခုကြာသပတေးနေ့ရဲ့ညနေပိုင်းထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာက Justin Toy ဖြစ်ပါတယ်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.